အဲမဆူမြတ်ရေဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ပြန်တရင်နောက်ကြီးလို့ပြောမှာဟောကျွန်တော်တို့တရင်နောက်ကြီးအခုခြေနေမှာဒီဒုက္ခတွေဟိုဘက်ထွက်ပြေးသွားတဲ့လူတွေကိုပြန်လည်လက်ခံဖို့နိုင်ငံတကာကလည်းပဲတိုက်တွန်းတယ်အစိုးရကလည်းပဲသူတို့စီစဉ်နေပြီးညှိနှိုင်းနေပြီလို့ပြောတယ်ဆိုတော့ကိုယ်မှတကယ်တွေးခဲ့ရတာတကယ်ပြန်လာနိုင်မဲ့အခြေအနေအလားအလားဘယ်လိုနေပါလဲအလားအလားကောင်းသလားပြန်လာနိုင်မဲ့အခြေအနေရှိသလားဆိုတာအကြမ်းဖျင်းအရင်ဆုံးသုံးသပ်ပါဦး
ဟုတ်ကဲ့ပါပြန်လာနိုင်တဲ့အခြေအနေရှိသလားဆိုတာကိုပြောရမယ်ဆိုတော့ဒီပြန်လာဖို့သူတို့ဆွေးနွေးနေတဲ့ကိစ္စတွေကအခုမှဆာလဝေဆအဆင့်ပဲရှိသေးတယ်အဆင့်နေအများကြီးလိုအောင်မယ်အခြေအနေအများကြီးလိုအောင်မယ်လို့မြင်မိပါတယ်နောက်တစ်ချက်ကဒီမှာဖြေကျင်တာကတော့ဟိုဘက်ကိုပြန်သွားတဲ့လူတွေကဒီဘက်ကိုပြန်လာခြင်းသလားဆိုတာမေးခွန်းတစ်ခုပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်မကိုယ်တိုင်တွေ့ပြီးတော့မေးခွန်းရခဲ့တဲ့ဒီမွတ်စလင်နေပေါ့အစ္စလမ်ဘာသာဝင်တွေကသူတို့မေးတယ်လေဟိုဘက်ကိုသွားလို့ရှိရင်ဒီထက်အခြေအနေဆိုးမယ်နော်ဒီအခုဆိုလို့ရှင်ဒီဘက်မှာဆိုရင်အစိုးရကလည်းသူတို့အဆင်ပြေအောင်လုပ်ပေးမယ်ဆိုပြီးတော့ပြောထားပြီးသားမသွားဘဲနဲ့နေလို့မရဘူးလားဆိုတော့လေသူတို့ကမဟုတ်ဘူးသူတို့အနေနဲ့ဒီမှာစားဝတ်နေခက်ခဲတယ်နေထိုင်ရဘလို့မှမဖြစ်နိုင်တော့လို့သူတို့သွားမယ်အဲ့တော့ဟိုဘက်မှာအခြေအနေမကောင်းလို့ပြန်လာမလားဆိုတော့ပြန်လာဖို့စံနာမရှိဘူးလို့တော့မေးခွင်းရတဲ့လူကတော့ပြောပါတယ်ဆိုတော့ဒါမဲ့တခုရှိတာကတော့ကိုမေးခွင်းရတဲ့လူရဲ့တယောက်နှစ်ယောက်ကပဲဖြေတာဆိုတော့ဟိုဘက်ကိုထွက်ပြေးသွားတဲ့ဒီမွတ်စလင်တွေအားလုံးရဲ့သဘောထား home host ဆိုတာကတော့ဟိုခံမှန်းလို့ဖြတ်တာပေါ့နော်ဒါမဲ့ကိုတွေးခွင့်ရသလားတွေးခွင့်ရခဲ့သလားဆိုလို့ရှိရင်တော့သူတို့အနေနဲ့ဟိုဘက်ကနေပြန်လာဖို့စိတ်ဆန္ဒတော့တိတ်ရှိဖို့မရဘူးရှင်ဒီဘက်ကလည်းပြန်လက်ခံဖို့အတွက်အခြေအနေတွေကတော့အများကြီးလိုသေးတယ်လို့မြင်ပါတယ
်ဆိုတော့အဲ့ဒီဘက်ကိုထွက်သွားတဲ့မွတ်စလင်ဒုက္ခတဲ့အဖြစ်နဲ့ဟိုဘက်ရောက်နေလူတွေပေါ့ဆိုဒီဘက်မှာကြံခဲ့တဲ့မွတ်စလင်ဟုတ်ပဲတခြားဗုဒ္ဓဘာသာတွေတခြားလူမျိုးစုတွေအဲ့ဒီတိုင်းရင်းသားတွေရဲ့အခြေအနေကရောဘယ်လိုလဲသူတို့ရဲ့ဘဝစားဖို့နေရာကရောဒီလူတွေလိုပဲမခက်ခဲဘူးလားသူတို့ထက်ပိုလွယ်ကူနေလားလို့
အဲ့ဒါတော့ပြောရမှာဘယ်လိုလဲဆိုတော့အဲ့ဒီနေ့ကသွားတဲ့ခရီးစဉ်ကအဓိကဒီတက်မရောကနေပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ပြင်ဆင်နေတဲ့မွတ်စလင်တွေရှိတဲ့နေရာနှစ်ခုပဲခေါ်ပြတာပေါ့လေဆိုတော့ကိုမြင်ခဲ့ရတာလည်းအဲ့နေရာနှစ်ခုပဲဒါပေမဲ့တခုရှိတာကအဲ့ဒီလိုသူတို့ရှိကိုရောက်အောင်သွားတဲ့နေရာဆိုအဲ့ဒီလမ်းခရီးမှာတော့ဖြတ်လာတာမှာအဲတချို့ရွာတွေတော့တွေ့တယ်ရွာတွေကလည်းမြင်ရတလောက်ကတော့အဲ့မှာလူတွေလည်းမရှိတော့ဘူးတချို့ဟိုလူလေးနည်းနည်းပပအဲ့လိုစပားဆိုင်ချင်းတွေမှာဟိုတွေ့ရတာရှိတယ်ဆိုတော့သူတို့အနေနဲ့ကတော့ဟိုဘယ်လိုမျိုးနေထိုင်စားတောက်နေသလဲဆိုတာကိုကိုရာကားဘွားပဲတို့ဖြတ်သွားတဲ့အတွက်ကြောင့်မို့လို့ပြောဖို့တော့နည်းနည်းခက်တယ်ဒါပေမဲ့မြင်ရတလောက်ဆိုရင်တော့သူတို့လည်းသိပြီးတော့လွယ်ကူကူတော့ဟုတ်ပုံမရဘူးခက်ခက်ခက်ခက်စင်စင်ရဲရဲအခြေအနေတွေတော့တွေ့ရပါတယ်ရှင့်
ဟုတ်ကဲ့အဲစပါးစခင်တွေ့ရတယ်ဆိုလို့အဲဂျပ်ဖြတ်ပြီးတခုမေးချင်ပါတယ်အဲစပါးတွေမရိတ်သိမ်းပဲကြံရတာကိုအနာပိုင်တွေကစီစဉ်ပြီးတော့ရိတ်သိမ်းဖို့လုပ်နေတယ်စက်ပစ္စည်းပို့ပေးတယ်ဆိုပြီးတော့သတင်းတခုလည်းကြားမိပါတယ်အဲ့ဒါကဟုတ်လားမသိပါဘူး
အဲ့ဒါကတော့သတင်းစာတွေထဲမှာလည်းတွေ့တယ်တချို့နေရာတွေမှာလည်းရိတ်နေတာတွေတော့တွေ့ဟိုသတင်းစာထဲမှာဖတ်ရတယ်ပေါ့လေဒါပေမဲ့ကျွန်မဟိုတနေ့ကသွားတဲ့နေရာမှာကိုမြင်ရတဲ့မြင်ကွင်းမှာတော့အဲ့ဒါမျိုးတော့မတွေ့ခဲ့ရပါဘူးရှင်။တချို့စပါးကင်းနေဆိုလို့ရှင်လည်းတော်တော်လေးဟိုမှဲ့နေတာမျိုးတွေ့ရတယ်။ဒါပေမဲ့ဟိုရိတ်တယ်မမြင်ဘူးဆိုတာတော့ခုနပြောသလိုပေါ့နော်။ကားဝါနေကိုကဖြတ်သွားတယ်။အဲ့နေရာမှာရှင်းပြီးတော့လည်းလေးလာကွင်းမေးကွင်းမရတဲ့ခါကျတော့အတိအကျဖြေဖို့ခက်ပါတယ်ရှင်
။ဘုရားကပြောတယ်အဲ့ရွာရင်းမှာလည်းလူကျိုးတို့ကျဲတဲ့တွေ့ရတယ်။ဘယ်သူမှမရှိပဲကွင်းမြင်ကြီးတွေဖြစ်နေတယ်ဆိုတာပြောတော့အဲ့မှာအရင်နေခဲ့တဲ့ဟိုဘက်ကိုပြေးတဲ့လူမျိုးပင်ဒီဘက်မှာရှောင်တိန်တဲ့ရွာသားတွေပဲကတော့ပြန်မလာကြသေးဘူးလားအဲ့မှာဗုဒ္ဓဘာသာတွေရှိမယ်တခါဒီဘက်ကလည်းမွတ်စလင်တွေလည်းပဲဒီဘက်ကိုရှောင်တဲ့လူတွေရှိတယ်မြန်မာဘက်ကသူတို့ကရောပြန်လာဖို့အခြေအနေပဲလို့တွေ့ရတယ်အဲ့ဒီတော့
အဲ့ဒီဟာမှာလည်းအဲ့ဒီဟိုကျမတို့လိုက်ပြီးကားမောင်းပေးတဲ့ဒေသခံတစ်ခိုင်လူမျိုးပေါ့နော်သူ့ကိုမေးကြည့်တယ်သူကလည်းသူဆိုလို့ရှိရင်ဒီရေးခင်းနေဖြစ်တော့ဟိုစာကိုပြဿနာတွေပြိပခါတွေဖြစ်တော့သူဟိုစစ်တွေကိုသူမိသားစုလိုက်သူတို့ပြောင်းသွားတယ်လို့ပြောတယ်အဲ့ကျမတို့ဖြတ်သွားတဲ့နေရာမှာလည်းသူပြန်ကြတော့သူပြရတာကျွန်တော်တို့ယွာရဲဆိုပြီးပြရတယ်ပြရမှာလည်းအဲ့ယွာမှာဆိုလို့ရှိရင်လည်းဘာမှမရှိတော့ဘူးလူတွေတယောက်မှမရှိတော့ဘူးသူကိုယ်တိုင်တော့မှပဲဒါအခုအချိန်နေတည်ငိမ့်နေဆိုတာသူပြန်လာကြည့်တဲ့အနေနဲ့သူတယောက်တည်းပြန်လာတယ်သူမိသားစုတွေကတော့ကြံခဲ့တယ်လို့ပြောတယ်ဆိုတော့ဟိုပရိပခါတွေကြောင့်မို့လို့လုံခြုံတဲ့နေရာကိုသွားကြတဲ့ဒေသခံတိုင်းရင်းသားတွေပေါ့သူတို့အနေနဲ့ကတော့လောလောဆယ်မှာဒီဘက်ကိုပြန်လာပြီးတော့နေဖို့ဆိုတာအဆင်ပြေမဖြစ်ဘူးလို့ပြောရမလားပြန်လာနေဖို့အတွက်တို့စဉ်းစားနေတော့မယ်ထင်တယ်မတွေ့ခဲ့ရဘူးရှင့်အဲ့ဖြတ်သွားသမျှမှာတော့အဲ့သူပရိပခါဖြစ်ခဲ့တဲ့ဟိုအဲ့ခုနပြောရဲပေါ့နော်ဒီရင်မောင်းပြောပြတဲ့တို့ယူပါဆိုလို့ရှိရင်เจ้าตะเจ้าတို့ရဲ့အဲเจ้าဆိုလဲဖြက်စီးခံထားပုံရတယ်နောက်မီးလောင်နေတဲ့နေရာတွေလည်းတွေ့ခဲ့တယ်ဆိုတော့ဘေးကင်းရအောင်ပြောင်းနေရနေပြီးတော့မှတို့မူလရှိတဲ့နေရာကိုတော့ပြန်လာသေးပုံမရအောင်ရှင့
်အခုမဆုမြတ်တို့သွားတဲ့အထက်မှာအဲ့နိုင်ငံသားသတင်းဌာနကလူတွေပါတယ်ပေါ့နော်နိုင်ငံသားသတင်းထောက်တွေပါသလား
နိုင်ငံသားတည်ထောင်ဌာနတွေကိုသူတို့ခေါ်တယ်ဒါပေမဲ့နိုင်ငံသားတည်ထောင်တော့မပါပါဘူးပြောရမယ်ဆိုတော့ကိုတယောက်တည်းဟိုနိုင်ငံသားသားလို့ဖြစ်နေတာပါတယ်ကျွန်တော်တွေကတော့ဒီဒေတာခံမြန်မာနိုင်ငံမှာပဲအခြေစိုက်ပြီးမြန်မာနိုင်ငံမှာပဲလုပ်တယ်ဟိုဒါပေမဲ့နိုင်ငံသားတည်ထောင်ဌာနတွေအတွက်ပေါ့နော်ဥပမာ ASC တို့writers တို့နောက်ရှင်ဟွာတို့လိုမျိုးတည်ထောင်ဌာနတွေမှာလုပ်တဲ့လူတွေတော့ပါပါတယ်ရှင်
အဲ့တော့ဒီပြဿနာဟာတော်တော်ကိုကြည်ကြဲတဲ့ပြဿနာကြီးဖြစ်ခဲ့ပါတယ်။နိုင်ငံတကာရဲ့ပြောပြချက်အရဆိုလူရေးသန်းတဝဲလောက်ဟိုဘက်ကိုထွက်ပြေးကြတယ်။ကမ္ဘာမှာလည်းအင်တာဟူလီတကျော်ဖြစ်တဲ့ပြဿနာကြီးတစ်ခု။ဒီလောက်ပြဿနာကြီးကိုစုမြတ်တို့ကိုနိုင်ငံပိုင်းခေါ်ပြရတဲ့တရက်တခီးဆိုတော့ထဲထဲဝင်ဝင်လုံနိုင်တဲ့ investigative journalism ဆိုကြပါစို့။ဒီဖြစ်ရမှန်ကိုခြေခြေမြင်းမြင်းစုံစမ်းပြီးတော့လေ့လာသုံးသပ်နိုင်ဖို့အချိန်ကောရရလား။ရမယ်ထင်လား။
အမှန်တမ်းပြောရရင်တော့မရပါဘူးရှင်။ဘာဖြစ်လို့လဲဆိုတော့တွားကြရဒီအစီအစဉ်တက်မတော်အစီအစဉ်နဲ့ခေါ်သွားတယ်။အဲသူတို့ခေါ်သွားတဲ့နေရာပဲကြည့်ရတယ်။ကြည့်ရင်တော့လွတ်လွတ်လပ်လပ်ကြီးဝင်ပေးပါတယ်။မေးတာလည်းကိုမေးခြင်းတို့လွတ်လွတ်လပ်လပ်တော့မေးခွင့်ရတယ်။ဒါပေမဲ့တကယ်တမ်းကျတော့ခဏလေးပဲတနေရာမှာတွေ့ရတယ်ကြည့်ရတယ်မြင်ရတယ်ဆိုတော့တကယ်တမ်းဒီဖြစ်ခဲ့တဲ့ကြီးမားတဲ့ပြဿနာကြီးအကြီးကြီးဖြစ်ခဲ့တာဟာဟိုနောက်ထပ်အကြောင်းရင်းနော်လက်ရှိဖြစ်နေတဲ့အခြေအနေနောက်ဆက်ပြီးတော့ဟိုတက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့တကယ်တမ်းတရင်တော့တယောက်အနေနဲ့မေးချင်တဲ့မေးခွန်းနေအများကြီးပဲအဲ့လိုမျိုးမေးခွန်းလည်းမရဘူးအချိန်လည်းမရဘူးနောက်တစ်ခုကလည်းဒီမှာပြောစရာဟိုဘာသာစကားလည်းနည်းနည်းအခက်ခဲရှိတယ်ပေါ့နော်သူတို့ပြောတဲ့ဟာကိုလည်းကိုကနားမလဲတော့ဘာသာပြန်နဲ့ပြောရတယ်ဘာသာပြန်ကလည်းဒီသူတို့စီစဉ်ထားပေးတဲ့လူကပဲလိုက်လာတယ်ဆိုတဲ့အခါကျတော့ဟိုခုနဟိုဦးကျော်စံသာမေးသလိုပဲ investigative ဟို journalist တယောက်လိုမျိုးစုံစမ်းနိုင်ဖို့တော့အခွင့်အရေးမရှိဘူးလို့ပြောရမှာပဲရှင်
တကယ်တော့ဒီပြဿနာဖြစ်တဲ့အခါမှာနိုင်ငံတကာမီဒီယာမှာရေးနေကြတော့ပြဿနာမကြည့်ကြပါဘူးဆိုတော့နိုင်ငံတကာဘက်ကပြန်ပြောတယ်ဒီလိုဆိုရင်ဘာဖြစ်လို့သူတို့ကိုလွတ်လပ်လပ်လပ်သွားပြီးတော့ investigate လုပ်ပြီးတော့ရေးခွင့်မပေးဘူးလဲလို့ပြောတယ်မြန်မာအနာဝိုင်းဘက်ကတော့လုံခြုံရေးကြောင့်လို့ပြောတာပေါ့လေဆိုတော့အဲ့ဒါကိုစုမြတ်နဲ့ဘယ်လိုသုံးသပ်လို့လဲအဲ့ဒါဘာကြောင့်မပေးဘူးလို့ထင်လဲပေးလိုက်ရင်ဟိုဘက်ကတစ်ဖက်သားဆွဲရေးမှသူတို့ဆွဲရင်တို့လားဘယ်လိုသဘောကြလဲသူတို့မဟုတ်မြန်မာနိုင်ငံအစိုးရမှမြန်မာနိုင်ငံမှာဒီလိုပြပမီဒီယာတွေကိုလွတ်လပ်လပ်လပ်ဝင်ခွင့်ပေးခဲ့တဲ့အစင်လားမရှိလို့လားအကြောင်းမျိုးမျိုးရှိမှာပေါ့အစမဲ့သဘောထားကိုလည်းပြောပြပါဦ
းနံပါတ်1ပြောချင်တာတော့ဟိုလုံခြုံရေးရတော့လည်းဟုတ်တော့ဟုတ်တယ်သူတို့ပြောသလိုပဲလုံခြုံရေးရလည်း 100% တော့เนาะတရားရဂိုင်းနှုံးလောက်လုံခြုံစိတ်ချနေရတဲ့အခြေအနေမျိုးလို့တော့ပြောလို့လွယ်ဘူးပေါ့လေဒါပေမဲ့တခုရှိတာကလည်းအဲ့လိုပြောကြည့်ဆိုရင်နိုင်ငံတကာသတင်းတောက်တွေအမြင်တွေကစစ်ဖြစ်နေတဲ့စစ်မြေကြီးအထိတောင်မှသူတို့အသက်ဆုံးပြီးသွားယူတဲ့သတင်းတောက်တွေအများကြီးရှိတာပဲသူတို့အနေနဲ့လာရင်ဒါကိုယ့်ရဲ့ take your own risk ပေါ့နော်ကိုယ့်အကူတာဝန်ယူနိုင်လာပြီးစုံစမ်းလို့ရနိုင်တဲ့သတင်းတောက်မျိုးတွေလည်းအများကြီးရှိပါတယ်ဆိုတော့ခုနပြောသလိုမြန်မာနိုင်ငံပေါ်ဒီအစိုးရနဲ့တပ်မတော်ကပြောတဲ့အထင်မြင်နေလွဲနေတယ်လို့ပြောတယ်အဲ့တော့အဲ့အထင်မြင်လွဲမှားမှုကိုသူတို့အနေနဲ့ဖြေဖြောက်ချင်တယ်ဆိုရင်တော့ပေါ်ဝင်ခွင့်ပေးခဲ့တယ်လို့ထင်တယ်။လာပြီးတော့သူတို့တရင်တော့ကြီးစုံစမ်းသူတို့အတန်ကြီးကိုသူတို့ယူပြီးစုံစမ်းပြီးတော့မှဖော်ထုတ်ဒါဖန်နယ်ဆိုလဲမှန်တယ်မှားရဆိုလဲမှားတယ်အဲ့လိုမျိုးသုံးသပ်ခွင့်ရှိနိုင်ရင်တော့ပို့ပြီးတော့ဒီအခြေအနေကပို့ပြီးတော့ရှင်းလင်းမယ်ပို့ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်ကိုပို့ပြီးတော့ပြောင်းလဲသွားစေမယ်ကောင်းတဲ့ဘက်ကိုပေါ့လေပြောင်းလဲသွားစေမယ်လို့တော့ထင်တယ်ရှင်
။အဲ့တော့အဲ့လိုလေးလာစူးစမ်းပြီးတော့ရေးခွင့်မပေးခဲ့တာမြန်မာအစိုးရနဲ့ထိန်ချန်ထားခြင်းနဲ့သဘောမျိုးလားသူတို့ဘက်ကအလွန်ကျွံလုတာကိုဆိုတော့အဲ့လိုအထောက်အထားမျိုးများတွေ့ရလားအဲ့လိုမျိုးခံမှန်းနိုင်လားသူတို့မဟုတ်သူတို့ဟာတကယ်ပဲငါတို့နိုင်ငံရဲ့ဒီငင်းချမ်းတည်ငြိမ်မှုကိုကမောက်ကမဖြစ်အောင်ဒီလူတွေရေးကြလိမ့်မယ်တစ်ဖက်သက်စုံစမ်းပြီးတော့သူတို့ဘက်ကသူတို့ပြောထားတာပေါ့လေဒီလူတွေနောက်မှာကဘယ်နိုင်ငံတွေရှိတယ်ဘယ်လိုဟာတွေနိုင်ငံတကာမီဒီယာတွေကိုဘယ်လောက်ကအားပေးနေတယ်ဆိုတာမဆုမြတ်လည်းကြားမှာပေါ့အဲ့ဒါလည်းသုံးသပ်ပါဦး
အမှန်တမ်းပြောရင်တော့သူတို့ရဲ့အနေနဲ့ကလည်းအလို့ရင်မှုတော့ရှိတယ်။အဲ့ဒီနေ့သွားတော့ကဆိုလို့ရှိရင်လေဒီတက်မတော်အကြီးကြီးတယောက်ဆိုရင်ပြောတယ်သတင်းမီဒီယာတွေကဖော်ပြချက်တွေကတိတ်တဖက်တက်ဆန်တဲ့ဒီမှာအခြေအနေကအလိုမျိုးမဟုတ်ဘူးဆိုပြီးတော့သူကလည်းပြောပါတယ်။ဒါပေမဲ့လည်းစစကပြောသလိုပေါ့သတင်းဖွင့်လင်းမှုမရှိတဲ့အခါကျတော့ဟိုဒီတစ်ဖက်ကပြောတဲ့ဒီမွတ်စလင်တွေပြောတဲ့ဟာနဲ့မြင်နေရတဲ့အခြေအနေအရပဲနိုင်ငံတကာသတင်းမီဒီယာတွေနောက်တစ်ခါဒီနိုင်ငံတကာကဒီသူတွေကပြောမှာပေါ့ဒါပေမဲ့ခက်တာဆော့ဆော့ပြောသူတွေဒီထက်ပိုပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလေ့လာမှုတွေဒီသတင်းရယူမှုတွေကိုတော့ပေးခြင်းနဲ့ပေးလိုက်လို့ရှိရင်တော့အခြေအနေကပြောင်းလဲကောင်းပြောင်းလဲနိုင်တာပေါ့
နိုင်ရှင်ပြီးပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေအနေအရင်ကတည်းကပွင့်လင်းလာပြီလို့ ယူဆနိုင်သလားဘယ်လိုသုံးသပ်လို့လဲမှာ
ဖက်မှာတော့ဟုတ်တယ်တရင်ရယူမှုကအရင်ထက်ကိုပိုပြီးပွင့်နေလာတာမှန်တယ်ဒါပေမဲ့တစ်ဖက်မှာအကြပြန်တော့လေကိုယ်နိုင်ငံရဲ့အကျိုးစီးပွားကနံပါတ်1အရေးကြီးတယ်ဆိုတဲ့ဟာမျိုးကတော့အစိုးရမှာတက်မတော်မှာရှိတာတော့သိကြပါတယ်အဲ့အကျိုးစီးပွားကြီးတယ်ဆိုတာလေဒါမြန်မာနိုင်ငံတနိုင်ငံတည်းတော့မဟုတ်ပါဘူးဖိလစ်ပိုင်နိုင်ငံမှာဆိုလို့ရှိရင်တို့နိုင်ငံမှာဒီမှုရေးဆေးဝါးတိုက်ချက်တဲ့အတွက်ကြောင့်မဟုတ်လို့လူတွေကိုတရားလက်လို့တပ်ဖြတ်မှုတွေရှိရဒါပေမဲ့ဖိလစ်ပိုင်သမ္မတကိုယ်တိုင်ကဒါကိုယ်နိုင်ငံရဲ့ကိစ္စအရေးကိစ္စကိုယ်နိုင်ငံမှာအရေးကြီးတယ်လို့ထင်တဲ့ကိစ္စကိုတို့ကဒီလိုမျိုးပြင်းပြထန်ထန်ကင်တွေတာဘယ်နိုင်ငံမှာလာပြီးတို့ကိုပညာပေးမြင်နေပြောမြင်နေဆိုပြီးသမ္မတကိုယ်တိုင်ကပြက်ပြက်သားသားပြောတယ်ဆိုတော့ဘယ်လိုပြောမလဲအရှိတော့အရှာမှာရှိတဲ့ကျောင်းဆောင်တွေရဲ့သဘောထားအဲ့လိုများဖြစ်နေသလားလို့မြင်လို့ရနိုင်တာပေါ့နော်